အာဖဂန်နစ္စတန်နိုင်ငံမှာဆောင်းနှင်းရောက်တော့မဲ့အချိန်မှာပဲလူသားချင်းစာနာမှုအကူအညီတွေနဲ့ပါလာတဲ့အတွက်တန်းနဲ့ချီတဲ့ပြည်သူတွေအစာရေစာပြက်လက်မှုဘေးနဲ့ရင်ဆိုင်ရတော့မယ်လို့အာဖဂန်ဆိုင်ရာထိပ်တန်းကုလသမဂ္ဂအရာရှိတယောက်ကပြောပါတယ်အခြေအနေတွေအတော့ဝဆွားနိုင်တယ်လို့အာဖဂန်ဆိုင်ရာကုလသမဂ္ဂအကူအညီကဲဇယ်ရေးဌာနကိုယ်စားလှယ်ရမစ်အလက်စ်ဖာရော့စ်ကမြို့တော်ကဘူလ်ကနေဗီဒီယိုကတဆင့်သတင်းထောက်တွေကိုပြောဆိုသွားပါတယ်လူဦးရေ16သန်းလောက်စာနာရိက္ခာမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးသူတို့ထက်ကလူဦးရေ 6.6 သန်းကတော့စာနာရိက္ခာအရေးပေါ်လို့နေကြသလိုငတ်မှုခေါမမှုဘင်းနဲ့ကြုံရဖို့ခြေတလန်းလောက်သာလိုတော့တယ်လို့လည်းပြောပါတယ်လူရေတန်40ဝန်းကျင်ရှိတဲ့အာဖဂန်မှာဆင်းရဲနွမ်းပါတဲ့သူက35တန်းရှိနေပြီးတော့ဆင်းရဲမွေတည်မှုကလည်းတိုးလာနေပါတယ်အခြေခံစားသုံးကုန်စည်နှုန်းကလည်း30ရာခိုင်နှုန်းလောက်တက်လာပါတယ်စီးပွားရေးကျဆင်းလာတဲ့အတွက်အတိုင်းမီအခြေအနေအရပါဆွေးရုပ်ကျဆင်းလာတာဖြစ်တယ်လို့လည်းအလဘရော့ဖ်ကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးဟာပြည်ပတိုင်းမီရဲ့အကူအညီကိုနှစ်ပေါင်း20ကြာအကြီးအကျယ်မိခိုးရင်ရတည်လာတာပါအရင်အစိုးရဗန်နာငွေ85ရာခိုင်နှုန်းကျော်ဟာလဲအလူရှင်တွေရဲ့လူဒဏ်မှုတွေကလာတာပါလုံခဲ့တဲ့တနေ့မှာတာလီဘန်တို့ပြန်ပြီးတော့အာဏာယူအုပ်ချုပ်လာခဲ့တဲ့နောက်ပိုင်းနိုင်ငံတကာရဲ့အကူအညီအများစုရုပ်သိမ်းသွားတာကြောင့်လျှက်စစ်တပ်အားကျန်းမာရေးနဲ့ပညာရေးစတဲ့အခြေခံဝန်ဆောင်မှုလုပ်ငန်းတွေလည်းယိုယွင်းကျဆင်းလာတာဖြစ်ပါတယ်